မြန်မာစစ်ဆူရကရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တဲ့အပေါ်နိုင်ငံတကာအစိုးရတွေကရောဒီအတိုက်အခံနိုင်ငံရေးအင်အားစုတွေကပါတုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲကနေဒါဆူရကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဖိနှိပ်ချုပ်ချယ်မှုအခြေအနေတွေအောက်မှာကျင်းပမယ်အပေါ်မှာအတော်လေးစိုးရိမ်မိတယ်လို့ဒီမနစ်အင်္ဂါနေ့တုန်းကပဲပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့မန္တန္တာချန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်မြန်မာပြည်မှာရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့ကျင်းပမယ်လို့ကြေညာလိုက်ပြီးမကြိုက်ခင်မှာပဲနိုင်ငံတကာကတုံ့ပြန်သံတွေထွက်ပေါ်လာတာပါဒီထက်မှကနေဒါအစိုးရကတော့မြန်မာစစ်အစိုးရဟာသူတို့ပေးထားတဲ့ကတိအတိုင်းဒီနှစ်မကုန်ခင်ရွေးကောက်ပွဲကိုကျင်းပတဲ့အပေါ်ကြိုးဆိုပေမဲ့ဒီရွေးကောက်ပွဲတွေကိုဖိနှိပ်ချုပ်ချယ်မှုအခြေအနေတွေအောက်မှာကျင်းပတဲ့အပေါ်အတော်လေးစိုးရိမ်မိတဲ့အကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးလော်ရန့်စ်ကန်နွန်ယုံက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပြောကြားခဲ့ပါတယ်ရောင်းဆဆုချီပါဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးခြင်းအပြင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်လာအောင်ကျင်းပဖို့ကိုလည်းကနေဒါနိုင်ငံသားရေးဝန်ကြီးမစ္စတာကန်နွန်ကတောင်းဆိုခဲ့ပါတယ်။ဒါ့အပြင်အတိုက်ခံဒီမိုကရေစီအင်အားစုတွေတိုင်းရင်းသားလူမျိုးစုအဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့ဒီနိုင်ငံရေးဖြစ်စဉ်မှာအပြည့်အဝဒီမိုကရေစီနှီးကြကြပူးပေါင်းပါဝင်နိုင်ဖို့ဒီအတွက်ကိုလည်းမြန်မာစစ်အစိုးရကိုသူကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်အစိုးရဟာသူပြည်သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့ကနေဒါအစိုးရရဲ့ထက်ခါတလဲလဲတောင်းဆိုမှုတွေကိုအခုချိန်ထိလုံးဝလစ်လျူရှုထားတဲ့အပေါ်အတော်လေးစိတ်ပြတ်မိတယ်လို့လည်းသူကပြောခဲ့ပါဗျ။တကယ်လို့သာစစ်အစိုးရကဒီနှစ်မကုန်ခင်ကျင်းပမဲ့ရွေးကောက်ပွဲတွေကိုအကန့်အသတ်တွေနဲ့သာလုပ်ခဲ့မယ်ဆိုရင်ဒီရွေးကောက်ပွဲတွေဟာနိုင်ငံတကာကအသိမှတ်ပြုလက်ခံထားတဲ့စံငိမ်စံညွန်းတွေနဲ့ပြည့်ဝမှာမဟုတ်ဘူးလို့လည်းကနေဒါနိုင်ငံသားရေးဝန်ကြီးမစ္စတာကန်နွန်ကသတိပေးခဲ့ပါဗျ။ကနေဒါခြေဆိုင် CFOB ခေါ်မြမမိတ်ဆွေကနေဒါနိုင်ငံသားများအဖွဲ့ကတော့ကနေဒါအစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကိုကျေနပ်မိပေမဲ့စစ်အစိုးရပေါ်တိထက်ပို့ပြီးဖိအားပေးမှုတွေလုပ်ဖို့လိုအပ်တယ်လို့အခုလိုပြောခဲ့ပါဗျ။
ကနေဒါအစိုးရရဲ့ရည်တည်ချက်ကတော့ကျွန်တော်တို့အမြင်ရကတော့ဟိုအရာဆရာတခုလို့ကျွန်တော်ထင်ပါတယ်။ကနေဒါနိုင်ငံသားဝင်ကြီးကရည်တည်ချက်ကိုရှင်းလင်းလင်းပေါ့နော်သူမိမောင်းထုတ်ပြထားပြီးသားပါ။ဒါပေမဲ့ကျွန်တော်တို့ကထပ်ပြီးတော့သူတို့ကိုပြောစီရှင်နေသူတို့ကိုလှုပ်စီရှင်တာကလက်ရှိမှာစစ်ဆိုရကိုပြောနေုံနဲ့ကတော့ပြီးမယ်လို့ကျွန်တော်မထင်ပါဘူး။ဆိုရခါမှာလက်တွေ့ကြတဲ့ဟိုဖိအားပေးမှုတွေလိုအပ်လိမ့်မယ်လို့ကျွန်တော်တို့ကမြင်ပါတယ်။ဆိုလက်တွေ့မှုတဲ့ဖိအားပေးမှုတွေဆိုတာကခါတစ်ခါမှာသူတို့တိုက်ရိုက်ပေါ့နော်ဆွေးနွေးမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်ဖိအားပေးမှုတွေလုပ်တဲ့အခါမှာသူညီတဲ့သဘောထားရှိတဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ညှိနှိုင်းပြီးတော့ပေါ့နော်ဘယ်လိုမျိုးသုံးပြန်မလဲဒီချင်းနေမှာပေါ်မှာပေါ့နော်။ကေနာဖကဟိုနိုင်ငံတကာကဖြစ်စီရှင်တဲ့ဆန္ဒအတိုင်းဒီကိစ္စတွေမှာလိုက်မလုပ်ခဲ့ဘူးဆိုရင်ဘယ်လိုသုံးပြန်မလဲဆိုတာကိုသူတို့ညှိနှိုင်းမှုတွေလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်။
CFOB အဖွဲ့မှညှိနှိုင်းဆောင်ရွက်ရေးမှူးကိုတမောင်ထူပြောသွားခဲ့တာပါ။ဒါအပြင်မြန်မာစစ်အစိုးရရဲ့လူခွင့်ရချုပ်ဖောက်မှုတွေကိုကုလသမဂ္ဂကနေတဆင့်အရေးယူဆောင်ရွက်နိုင်မှုကနေဒါအစိုးရကနေဖိအားပေးဖို့လည်းကနေဒါအထက်လွှတ်တော်အောက်လွှတ်တော်အမတ်တွေပါဝင်တဲ့လက်မှတ်ထိုးလှုပ်ရှားမှုတစ်ခုကိုလည်း CFOB ကပြုလုပ်နေပြီးလက်ရှိမှာအမတ်စုစုပေါင်း86ဦးရဲ့ထောက်ခံမှုလက်မှတ်တွေကိုရရှိထားပြီလို့ကိုတမောင်ထူကပြောဆိုခဲ့ပါတယ်။ကနေဒါနိုင်ငံနီးတို့အမေရိကန်နဲ့ဗြိတိန်အစိုးရတို့ကလည်းနိုဝင်ဘာလ9ရက်ကျင်းပမယ့်ရွေးကောက်ပွဲဟာနိုင်ငံရေးအရဖိနှိပ်ချုပ်ချယ်ကန့်သတ်မှုတွေအောက်မှာကျင်းပမယ့်ပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ကြပါတယ်။ဒါ့အပြင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကလည်းမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းအာဆီယံအသင်းကြီးရဲ့လက်ရှိဥက္ကဋ္ဌဖြစ်သူဗီယက်နမ်နိုင်ငံကဩဂတ်လ18ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာစစ်အစိုးရအနေနဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုဦးတည်တဲ့လမ်းပြမြေပုံကိုအရှိန်မြင့်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ရှင်။